ရောပြန်ပိုးတွေ့သူ23ပါအဖွဲ့တွေကစကူဟာထိုင်းနိုင်ငံမှာကွာရန်တင်း14ရက်ဝင်ခဲ့ပြီး COVID-19 negative အဖြစ်ထွက်ထားသူတွေပါဒါပေမဲ့ပြည်ရင်းရောက်ပြီး9ရက်အကြာမှာတခွဲစစ်ဆေးပြီးအတီးပြုတ်နိုင်ခဲ့လို့ရောဂါဘလို့ကူးစက်ခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်မှုနှစ်နိုင်ငံရဲ့မျက်မှောက်တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မအစုစုပါပြီးခဲ့တဲ့19ရက်နေ့ကတခွဲအတီးပြုတ်တွေ့ရှိခဲ့တဲ့ဒူနာသစ်23ဟာထိုင်းနိုင်ငံမှာလဝကဥပဒေနဲ့အကျဉ်းချခံထားရတဲ့35ဥပအဖွဲ့တွေကဖြစ်တယ်လို့မြရီနယ်စပ်ဂိတ်တာဝန်ရှိသူတွေထံကသိရပါဗျ။သူတို့ကိုနှစ်နိုင်ငံတာဝန်ရှိသူတွေကဇွန်လ10ရက်နေ့မှာလွှဲပြောင်းလက်ခံခဲ့ကြပြီးဖန်မျိုးကမူရစ်ဆေးဖြတ်စခန်းမှာကွာရန်တင်းထားခဲ့တာပါ။ကျူဝင်ပြီး9ရက်အကြာမှာတော့အဲ့ဒီတဲက23မှာရောဂါပိုးတွေ့ရှိခဲ့လို့သဆိုင်ရာဆေးရုံတွေစီအသီးသီးလွှဲပြောင်းခဲ့ကြသလိုဂျန်နဲ့ဆက်နက်ဦးကိုလည်းတိချထားစစ်ဆေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီတဲက19ဦးဟာ COVID-19 negative အဖြစ်ထွက်ထားပြီးမှနေဆက်ကိတ်ကနေတဆင့်လွှဲပြောင်းပေးခဲ့သူတွေဖြစ်တယ်လို့ COVID နဲ့ပတ်သက်ပြီးထိုင်းနိုင်ငံပြောခွင့်ရပုဂ္ဂိုလ်ကပြီးခဲ့တဲ့22ရက်နေ့တုန်းကပြောခဲ့တာပါ။ကိုဗစ်ရောဂါနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကကျန်းမာရေးတာဝန်ရှိသူတွေအချင်းချင်းပုံမှန်အဆက်အသွယ်ရှိနေတယ်လို့အခုလိုအခြေအနေမျိုးမှာလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်တွင်းကိုဗစ်ပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကဝင်သွားပြီးဟာသူကစိတ်ဝင်စားတော့သူတို့ဘက်မှာဘယ်လိုနဲ့ထိခဲ့တွေ့ခဲ့လဲဆိုရင် history ကိုဒီလူတွေကပြန်ကြည့်နေတာ။ဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာဒီလူတွေကသွားခဲ့လာခဲ့တဲ့ယာဉ်တွေရှိရင်သူတို့မှာလည်း contact tracing ပြန်လိုက်ရတာပေါ့နော်။ဒါကျွန်တော်တို့ကတော့ဒီပညာအရာလေသူတို့နဲ့တူတယ်ပေါ့ဒီလုံနေတဲ့နိုင်ငံစစ်အဲ့တော့သူကဒီလူတွေကိုပြန်ပြေးတင်တယ်
ပြည်ပကပြန်လာသူတွေထဲမှာကိုဗစ်ရောဂါပိုးမရှိကြောင်းတစ်ဖက်နိုင်ငံမှာစစ်ဆေးခဲ့ပြီးဖြစ်ပေမဲ့မြန်မာပြည်ထဲဝင်လာသူတိုင်းဟာသတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်တာနဲ့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးခံရမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။ဥပမာဘလို့ပဲစစ်ခဲ့တယ်ဆိုတော့ကွာရန်တင်းဝင်ခဲ့တယ်ပဲပြောပြောကျွန်တော်တို့အနေနဲ့ကတော့ဒါပြန်တယ်ပြီးတော့စစ်ရတဲ့နေရာရှိရပါတော့နော်။ဒီစစ်မှာလည်းကျွန်တော်တို့ကစောစောတိစောစောဖယ်ထုတ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဘက်ကတော့ခုနပြောတဲ့ဥပမာကွာရန်တင်းဝင်ခဲ့တဲ့စစ်ဆေးဝင်ခဲ့တဲ့စစ်ဆေးpositive ဖြစ်ခဲ့တဲ့ negative ဖြစ်ခဲ့တဲ့ကျွန်တော်ပြန်ဆက်လာတယ်။နောက်တစ်ခုကဒီ covid ဒီရောဂါရဲ့တဘာဝပါလေ။နည်းနည်းမာများတာပေါ့နော်။စစ်တိုင်းလည်းသူကမတွေ့ဘူး။ပထမချိန်စစ်ခဲ့လို့မတွေ့ပေမဲ့ဒုတိယချိန်စစ်တော့မှတွေ့တာပေါ့နော်။သူကရက်နေတာရင်းတာတော့ခန္ဓာကိုယ်ရဲ့ခုခံအားနဲ့ပိုးနဲ့တုံ့ပြန်မှုပေါ့ကျွန်တော်လူနာရီတိုင်းမှာတော့ရှိရတယ်။ positive ဖြစ်လိုက် negative ဖြစ်လိုက်ပေါ့။
ကိုဗစ်ကရောဂါမပြီးဆုံးသေးပေမဲ့ပြည်တွင်းမှာနိုင်ငံတော်အဆင့်ကနေခြေလက်ဒေသအထိအလုံးဝိုင်းဝန်းဆောင်ရွက်နိုင်ခဲ့လို့ဒီလိုအခြေအနေမှာထိန်းချုပ်နိုင်ခဲ့တာလို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်အပါအဝင်ရောဂါထိန်းချုပ်နိုင်ခဲ့ပြီလို့ယူဆရတဲ့တရုတ်နိုင်ငံမှာလည်းကူးစက်မှုတွေရှိလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ292ဦးတည်းကတေဆုံးသူ6ဦးနဲ့ယောဂဘူကင်းစင်လာသူ204ဦးအထိရှိထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။